ဒဂိုင်းတိုင်းရင်းမပင်မြို့နယ်ခြိုင်ချေးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားဒီနေ့ညနေ၄နာရီလောက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်အောင်လုံးမင်းချေးရွာအနီးနားမှာလည်းမနေ့ညပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲကြောင့်ချေးရွာ၆ရွာထက်မနည်းကဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့ဘေးလွရာကိုထွက်ပြေးနေကြတယ်လို့လည်းဆိုပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပို့လာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါဖြစ်ပါတယ်ဗျာ။
ဖေဖော်ဝါရီ19ရက်ဒီကနေ့ညနေ4နာရီလောက်ရင်းမပင်မြို့နယ်ခြိုင်ချေးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတို့ကပြောပါတယ်
။မင်းရဖြစ်တာဒီကနေ့ညသိညဖျားကုန်းမှာဆက်ဆဲနေတဲ့ဖွဲ့မျိုးမင်းရတိုက်ပွဲဖြစ်တာမင်းရရောနေရင်ကျင်းပန်းရောအတိုက်ပွဲဖြစ်ရဒီမှာခုမတို့ရဲ့မင်းရဲ့စစ်ဘက်ကမှဖြစ်ရတယ်မင်းနောက်ဘက်ကကိုကူးခဲ့တာကိုယ်ကပြီးတော့ဆိုင်ရမှာတက်ဆဲပြီးတော့ဒီနေ့ဆိုင်ရွာဖြစ်တာမင်းများလည်းဆိုင်ကိုအကြက်ကနေနှက်ကြတာကမိကြီးတွေနဲ့ပြတာအဲဒီလိုမျိုးလောက်နေခုရတဲ့ဘက်ဖြစ်နေရတော့အခုမှစပြနေပြီတော့အဆက်ကြီးနေတော့နဲ့ဆက်ပြီးနေရအိုင်နာကဆိုင်လို့တရက်ပြီးပုတ်ထောငါဖြစ်ကိုမကဲတင်နဲ့နဲ့ကြီးဘက်တွေကိုလည်းလည်းလည်းသူကနဲ့ကြီးတွေတောင်းအကြီးဆိုတော့သူကနှစ်ခွက်မိဟုတ်တော့ဒီကကြောင်ကိုနှစ်ခွက်ခွက်နေရ
ဖေဖော်ဝါရီ18ရက်နေ့ညနဲ့ဒီနေ့19ရက်နေ့မှာဘုဒ္ဓလင်မြို့နယ်ချင်းလင်းမြို့အရှိတ်ကံလို့ရှိညသိန်းကျန်ဖျားကုန်းမှာတက်ဆွဲနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေကနအူပြင်းထန်ခဲ့တာပါ။အဲနောက်ညရဲ့အနောက်ဘက်ကမ်းဖြစ်တဲ့ရင်းမပင်မြို့နယ်ခြိုင်ကျွာဘက်ကိုစစ်ကောင်စီတပ်တွေကူးလာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသရထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ4နာရီလောက်မှာခြိုင်ကျေးရွာနီးမှာထိတွေ့တိုက်ခိုက်မှုဖြစ်ပွားတာလို့သိရပါတယ်။ဒါအပြင်ဖေဖော်ဝါရီလ18ရက်မနေ့က10နာရီခွဲလောက်မှာအုံတုံနေကျေးရွာနီးစစ်တပ်အခြေစိုက်ရဲတပ်ရင်း28နာမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးအပြန်အလှန်ပစ်ခတ်တယ်ပြင်းပြင်းထန်ထန်ကြားနေရတာကြောင့်အနီးအနားကကျေးရွာ600ထက်မနည်းဒေသခံတော်တော်များများဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။မင်းညာကဟောဒီစိန်နိုင်ခွဲလောက်ကတို့ဒီလက်နက်ကြီးနဲ့အဟိုကပြစ်ကြပြစ်ကြတော့အပြန်အလှန်ပြစ်တယ်လို့ပဲထင်ရတာပါလေ။ရဲတပ်ရင်းနှန်းဆိုရင်ကျွန်တော်တို့ကြေးတကြရှိမယ်၊ဘိန်းနဲ့ကြောင်ရှိမယ်၊ရရှိစီရှိမယ်၊အောင်မိုးရှိမယ်၊ရက်တေစီရှိမယ်လား။မင်းညာတော့တို့တချို့လို့ပြေးကြပြေးကြတော့တော်တော်များများပါတော်တော်များများရွာလုံးကျင်ပြီပါလို့ဒေးလို့ရအောင်ပြေးကြတာနေချင်းပန်းတော့တချို့တဝက်တွေကတော့ရွာကိုပြန်ရောက်တာတော့ရှိတယ်ချို့ကလည်းဟိုးအရင်ကတည်းကနေပေါ့ရွာကိုမရှိကြဘူးအဲ့လိုတခြားမှာပဲသွားကြတယ်ဥစားလည်းရှိတယ
်စကိုင်းတိုင်းရွှေမပင်ချောင်းဦးဒေသတဝိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းစစ်ဆေးမှုတွေလှုပ်လာတာကြောင့်အခုနောက်ပိုင်းမကြာခဏဆိုသလိုပြစ်ခတ်မှုတွေတိုက်ပွဲတွေဖြစ်နေပြီးဒေသခံတွေအနေနဲ့ပိုပြီးစိုးရိမ်ထိတ်လန့်နေကြရပါတယ်မနေ့ကတိုက်ပွဲနဲ့ပတ်သက်လို့ရွှေမပင်တွေကမြောက်ရမတီတုကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်က VOA ကိုအတူတူပြောဆိုပါတယ်
ဒီပြည်ဝါရီဆက်ရှိရနေညကကျွန်တော်တို့လို့လည်းအုံတုံရဲ့အရှိတ်ရွတ်တိုင်း28နာမှာကျွန်တော်တို့ဒေသခံခုခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ PDF တွေနဲ့ဒီအကြမ်းဖက်စစ်ကောင်စီကမှတိတိတိုက်တိုက်ဖြစ်တာရှိပါတယ်။အဲဒီမှာဆိုလို့ရှိရင်ဒီကျွန်တော်တို့တညာလုံးမိသားလို့ပြောလို့ရပါတယ်။အဲဒါဒီအကြမ်းဖက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ဖြတ်တဲ့အပိုင်းတွေရှိတာပေါ့နော်။ဆိုတော့ကျွန်တော်တို့ဘက်ကလည်းဒီ PDF ဖွဲ့တွေကလည်းဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ကျွန်တော်တို့ပြန်ပစ်တာပေါ့နော်။
လက်တလောရေမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ရေမပင်မြို့နယ်အတွင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေရမှာအခု February လဒီနေ့အထိ6ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်။ February လ16ရက်နေ့ကရေမပင်မြို့နယ်လက်လုတ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ကလေယာဉ်3တိုက်ခိုက်ခဲ့ပါတယ်။အခုနောက်ပိုင်းတိုက်ပွဲတွေမှာစစ်တပ်ဘက်ကရဟတ်ရင်တုံးတိုက်ခတ်မှုတွေပုံမှုလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီပြစ်ခတ်တိုက်ခတ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေပြေးလွရာကိုပြေးနေရပြီးအခက်အခဲမျိုးစုံနဲ့ဒုက္ခရောက်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေနဲ့စစ်ဘေးဆောင်ကူညီပေးသူတွေကပြောဆိုကြပါတယ်ရှင်။